အင်ဒိုနီးရှားနိုင်ငံမှာအရင်အာနာရှင်ခေတ်အထူးတပ်ဖွဲ့ဗိုလ်ချုပ်ဟောင်းပရာဗိုဝိုဆူပရီယန်တိုကိုအရင်လကချင်းပါတဲ့သမရယူကော့ဘွယ်မှာနိုင်ငံသူဖြစ်ဗိုလ်တုံးလေးကတီးပြလိုက်ပါတယ်။ဒါပေမဲ့ဒီရက်လက်ပေါ်အဓိကပြိုင်ဘက်နှစ်ဦးကတရားရုံးမှာပြန်လည်စစ်သွေးဖို့တောင်းဆိုကြပါမယ်။တရားဝင်မဲရီတွေ့မှုအပြီးမှာဆူပရီယန်တိုကမဲရီတွေ့အားလုံးရဲ့58.6ရာခိုင်နှုန်းကိုရရှိခဲ့တာပါ။ဂျကာတာအုပ်ချုပ်ရေးမှူးဟောင်းအာနစ်ဘန်ဝီတန်ကတော့24.9ရာခိုင်နှုန်းနဲ့ပဟိုဂျာဘာကျောင်းအုပ်ချုပ်ရေးမှူးကန်ဂျာပရနိုဝူကတော့16.5ရာခိုင်နှုန်းရရှိခဲ့ကြောင်းထွေထွေရွေးကောက်ပွဲကော်မရှင်ကဗိုလ်တုံးတွေမှာကြေညာပါတယ်။အင်ဒိုနီးရှားမှာရွေးကောက်ပွဲအငင်းပွားမှုတွေကိုတရားဝင်ရလက်ကြေညာပြီးနောက်3ရက်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးမှာတိုက်ကြားကန့်ကွက်နိုင်ပါတယ်။တခြားကိုယ်စားလှယ်လောင်းနှစ်ဦးကလက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့သားဖြစ်သူဒုတိယသမ္မတလောင်းအဖြစ်ပါဝင်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာလိမ်လည်မှုနဲ့မမှန်မကန်လှုပ်ဆောင်မှုတွေရှိနေတယ်လို့စွပ်စွဲနေကြတာပါ။လူကြိုက်များတဲ့လက်ရှိသမ္မတဝီဒိုဒိုကတော့လက်ရှိဒုတိယတက်တန်းကိုတာဝန်ထမ်းဆောင်ပြီးမှဥပဒေအရထပ်မံအရွေးခံဖို့မဖြစ်နိုင်တော့ပါဘူး။ဒါပေမဲ့သူ့ရဲ့သားဖြစ်သူကဒုတိယသမ္မတလောင်းဖြစ်ရှင်ပြိုင်စေမှုကဆူပီယန်တိုအပေါ်ထောက်ခံအားပေးနေတဲ့လက္ခဏာတရက်ဖြစ်အများကရှုမြင်နေကြတာဖြစ်ပါတယ်ခင်ဗျာ။